Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American Day 2020ပြည်ဩဂုတ်လ၄ရက်နေ့တင်းတင်းတင်းမနက်ပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေခေါင်းနိုင်ထိလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190တို့ကနေထုတ်လည်ပေးနေပါပြီ။တင်းတင်းတင်းမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့တူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။ကိုဗစ် -19 ကုသမြန်ယောဂတန်ကိုဆယ်စုနှစ်အတော်ကြာခံစားနေရဦးမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးဘုရား WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြနေကပြောပါတယ်
The pandemic is a once in a century.
ဒီကယောဂါဟာရာဇဝတ်စစ်တစ်ခုမှတစ်ခါသာကြုံတွေ့ရတဲ့ကယောဂါမျိုးဖြစ်ပါတယ်။ဒီကယောဂါရဲ့အကျိုးသက်ရောက်မှုတန်ကိုဆယ်စုနှစ်တွေချီပြီးခံစားရအောင်မှဖြစ်ပါတယ်လို့ WHO အကြီးအကဲကပြောပါတယ်။လူအများစုကဒီယောဂါနဲ့ပတ်သက်လို့အခုချိန်ထိတန်ဖိုးရှိနေတုန်းဖြစ်ကြောင်းယောဂါတန်ဆွဆွရွရွခံနေရတဲ့နေရာတွေမှာတောင်မှဒီယောဂါရဲ့ဆွရွမှုကိုတန်ဖိုးရှိနေတုန်းပဲဖြစ်ကြောင်းအစိုးဆုံးခြေတွေကိုကြော်သွားပြီးလို့နိုင်ငံတော်တော်များများကယုံကြည်နေကြချိန်မှာပဲကုသမှုအသစ်တွေနဲ့ကြုံတွေ့နေရတယ်လို့လည်း WHO အကြီးအကဲကပြောပါတယ်။စနေနေ့မှာတော့ American ဥပဒေပြုအမတ်တွေအကြားကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးဥပဒေတည်အတည်ပြုနိုင်ရေးရှာရှာပါပါသတင်းပတ်ကုံစစ်ဆက်ဆွေးနွေးပွဲတွေလုပ်ဆောင်နေရမှာတိုးတက်မှုတွေရရှိနေပါတယ်။ဒီဥပဒေမှာတစ်ပတ်ဒေါ်လာ600အလုပ်လက်မထောက်ပံ့ကျေးဆက်ပေးဖို့ကိစ္စနဲ့ကျောင်းသူပြန်ဖွင့်ရေးငွေကြေးထောက်ပံ့ပေးကိစ္စတွေအဓိကပါဝင်နေပါတယ်။အခုဆွေးနွေးနေတဲ့ဥပဒေတည်ဟာကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီပေးရေးပြည်စမမြောက်ဥပဒေလည်းဖြစ်ပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါဖြစ်ပေါ်မှု 4.5 တန်းရှိပြီးကမ္ဘာမှာအများဆုံးဖြစ်ပါတယ်။ဒီကမ္ဘာလုံးမှာတော့ 16.6 တန်းကျော်သွားပြီဖြစ်ပါတယ်။ယောဂါကြောင့်တည်ဆုံးရမှုမှာလည်းအမေရိကန်မှာအများဆုံးဖြစ်ပြီး 35,300 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်နိုင်ငံပြည်ရင်ကမ္ဘာမှာဘရာဇီးလ်ကကူးစက်မှုဒုတိယအများဆုံး 2.6 တန်းနဲ့အိန္ဒိယကတတိယမြောက်အများဆုံး 1.8 တန်းရှိပါတယ်ခင်ဗျ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစစ်တပ်မှုတွေအပြင်ရုရှားနိုင်ငံမှာအော်တိုဘာလာတဲ့ကာကွယ်ဆေးအမြောက်များထုတ်လုပ်ဖို့ပြင်ဆင်နေပြီလို့ရုရှားကျန်းမာရေးဝန်ကြီးကိုကိုကာပြည်ဒေသဆိုင်ရာသတင်းဌာနတွေကစနေနေ့ကကြေညာလိုက်ပါတယ်။မော်စကိုမြို့အခြေဆိုင်နိုင်ငံပိုင်တဂမလဲယာသုတေသနသိပ္ပံမှာကာကွယ်ဆေးစစ်တပ်မှုတွေပြင်းစီသွားပြီဖြစ်လို့ပတ်ပုံတင်နိုင်ဖို့စာရွက်စာတမ်းတွေပြင်ဆင်နေတယ်လို့ကျန်းမာရေးဝန်ကြီးမီခေးလ်မာရှုကိုကပြောကြောင်းအင်တာဖက်စ်သတင်းဌာနကစီရင်ခံထားပါတယ်။အခုလိုကာကွယ်ဆေးကိုအချိန်တူတူနဲ့အချိန်ကြီးထုတ်လုပ်မဲ့ဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့ရုရှားတို့အနေနဲ့သိပ္ပံပညာနဲ့ဆေးရဲ့ဘေးအန္တရာယ်ကင်းရှင်းမှုကိုထပ်မစင်စားပဲနိုင်ငံကိုယ်ကိုမြင့်တင်ဖို့ကိုပဲစူးစမ်းနေသလားဆိုပြီးအနောက်နိုင်ငံသတင်းဌာနတွေကမေးခွန်းထုတ်လာခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရဲ့နီကလာရနဲ့များအမေရိကန်ရွေးကောက်ပွဲစနစ်ပေါ်နိုင်ငံခြားတိုင်းပြည်တွေရဲ့စိုက်ဘာတိုက်ခတ်မှုအသစ်တွေကိုတွေ့လာနေရတယ်လို့ထောက်လိုက်တာဝန်ရှိသူတွေကပြောပါတယ်။အကြသေးရင်ဂျပန်တွေကပဲနိုင်ငံရဲ့ခြားကတိုက်ခတ်သူတွေကအမေရိကန်မဲဆွေစီယုံရေးအဖွဲ့တွေကိုယ်စားလှယ်လောင်းတွေနဲ့တခြားနိုင်ငံရဲ့ပြည်မှတ်တွေရဲ့ပုံကိုယ်ရေးအချက်လက်တွေပုံကြောင်ချိုးပန်းနေကြတယ်လို့လည်းထောက်လိုက်တာဝန်ရှိသူတွေကပြောပါတယ်။ Democratic Party ကဂျိုးဘိုင်ဒန်ရဲ့မဲဆွေစီယုံရေးအဖွဲ့ကလည်းစိုက်ဘာတိုက်ခတ်မှုမျိုးစုံကိုကြုံတွေ့ရတယ်လို့ဒီဒီပါတီအတည်ပြုပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွေစီယုံရေးအဖွဲ့ကတော့နိုင်ငံရဲ့ခြားကအနေနဲ့ပြင်းထန်ရှက်မှုတွေမရှိဘူးလို့ပြောပါတယ်။နိုင်ငံရဲ့ခြားကနေစိုက်ဘာကိုတိုက်ခတ်မှုတွေလောလောဆယ်မှာ American မဲဆွေစီယုံရေးအဖွဲ့တွေနဲ့ပြည်ထောင်ရေးရွေးကောက်ပွဲဆွေးနွေးတွေတဲ့ထုတ်ပေါက်ဝင်ရောက်နိုင်ခြင်းမရှိသေးပေမဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့တိတိတတ်တာရှိခဲ့တာပါ2016ခုနှစ်တုန်းကသမ္မတထရမ့်ရဲ့မဲဆွေစီယုံရေးအသာရစေဖို့ရုရှားကအုပ်စုတွေကဒီမိုကရက်တစ်ပါတီအမျိုးသားကော်မတီရဲ့ကွန်ပျူတာဆာဗာကိုထုတ်ဖောက်ဝင်ရောက်ခဲ့ပြီးတရင်အချက်လက်တွေကို WikiLeaks အဖွဲ့ကိုဝေမျှခဲ့တာကို American ထောက်လိုင်းတာဝန်ရှိသူတွေကနောက်ပိုင်းမှာစုံစမ်းတွေ့ရှိခဲ့ပါတယ်ခင်ဗျာဘာဟာမတ်စ်နိုင်ငံသားဆော်မျိုးအနီးကနေစတင်တိုက်ခဲ့ခဲ့တဲ့ Hurricane မုန်တိုင်း Isaias ဟာအင်အားအနည်းငယ်ပိုကောင်းလာပြီး American ပြည်တော်စုကုန်းတွေမှန်းကိုဦးတည်နေပြီဖြစ်ပါတယ်။မုန်တိုင်း Isaias ဟာလီတိုင်နှုန်းတနင်္ဂနွေကို63မိုင်လောက်နဲ့အနောက်မြောက်ဘက်ကိုဦးတည်တိုက်ခိုက်နေပြီး Florida ပြည်နယ်အရှိတောင်ဘက်ကုန်းတွေမှန်းကိုစနေနေ့နောက်ပိုင်းနဲ့တတိယနေ့မှာဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။ Florida ပြည်နယ်နဲ့မြောက် Carolina ပြည်နယ်တွေမှာ Hurricane 3ပေးချက်တွေထုတ်ပြန်ထားပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့မြောက်ကိုရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုင်းကူပါတို့ကသူတို့ပြည်နယ်တွေကကန်ဟိုဒန်ဒေသတွေမှာအရေးပေါ်အခြေအနေကြေညာထားပါတယ်။ဖလော်ရီဒါပြည်နယ်မှာစနေနေ့ကစပြီးမိုးသီးထန်နိုင်ပြီးရှေ့ပတ်ထဲမြောက်ကိုရိုလိုင်းနာပြည်နယ်ကိုမုန်တိုင်းဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ကီလိုဟတ်12.3မှ 5040 kHz 9139 5.51 kHz 5809နဲ့ 5.190 kHz 1505တို့ကလည်းထုတ်လည်ပေးနေပါတယ်ရှင
်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။တနင်္ဂနွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာနိုင်ငံသားတွေက9000ကျော်ဟာကိုဗစ်ကာယောဂါကာလအတွင်းနှစ်နိုင်ငံနေဆက်ချစ်ကြည်ရေးဒရာကတဆင့်မြန်မာနိုင်ငံတည်းပြန်ဝင်လာခဲ့ကြတယ်လို့အာနာဝိုင်းနီရဲ့ပြောစကားကိုကိုးကားပြီးဒေတာရင်းသတင်းတွေမှာဖော်ပြပါရယ်မတ်လ21ကနေဇူလိုင်30ရက်နေ့အတွင်းတနေ့ကိုမြန်မာနိုင်ငံသား200လောက်အမှတ်နဲ့ထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတရားကိုဖျက်ပြီးအိမ်ပြန်လာကြတာဖြစ်တယ်လို့ကရင်ပြည်နယ်မြဝတီမြို့နယ်အုပ်ချုပ်ရေးမှူးဦးတီစာအောင်ကပြောတာပါအခုလိုပြန်လာသူတွေထဲမှာကိုဗစ်အတည်ပြုလူနာ38ဦးကိုစမ်းသပ်တွေ့ရှိခဲ့ရပြီးသူတို့ကိုတီးခြားခွဲထားစောင့်ကြည့်တဲ့ကွာရန်တီးစင်တာတွေကိုပို့ထားတယ်လို့ဆိုပါတယ်ထိုင်းကနေပြန်ဝင်လာကြသူတွေထဲမှာမြန်မာရွှေပြောင်းအလို့သမားတွေအပြင်သူတို့ရဲ့မိသားစုဝင်တွေနဲ့ထိုင်းမှာသွားပြီးဆေးကုကြသူတွေလည်းပါဝင်တယ်လို့ပြောပါတယ်မြန်မာနိုင်ငံမှာပထမဦးဆုံးကိုဗစ်အတည်ပြုလူနာ2ဦးကိုမတ်လ23ရက်နေ့ကစတင်တွေ့ရှိခဲ့တာပါအခုချိန်ထိဆိုရင်မြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူ353ဦးရှိပြီးအဲ့ဒီထဲက6ဦးသေဆုံးခဲ့ပါတယ်ပြန်လည်သက်သာလာသူက269ဦးရှိနေပါတယ်ဗီယက်နမ်နိုင်ငံကမ်းရိုးတန်းမြို့ဖြစ်တဲ့ဒါနန်တမြို့လုံးကိုကိုဗစ်ပိုးရှိမရှိစစ်ဆေးသွားဖို့စီစဉ်နေကြောင်းအနာဝိနီကစနေနေ့မှာပြောပါတယ်လူဦးရေတိတိသမတတန်းလောက်ရှိပြီးလှပတဲ့ပင်လယ်ကမ်းခြေနဲ့တောင်တန်းတွေကြောင့်နိုင်ငံသားအဲ့ဒဲဒီအလားများတဲ့အဲ့ဒီမြို့မှာကိုဗစ်ကူးစက်တဲ့အတည်ပြုလူနာသက်40ထပ်တိုးလာပြီးနောက်အခုလိုတစ်မြို့လုံးကိုစစ်ဆေးဖို့ဖြစ်လာတာပါနောက်ထပ်ကူးစက်မှုအများစုဟာဒါနန်းမြို့ဆေးရုံနေနဲ့ဆက်ဆက်နေပြီးအဲ့ဒီဆေးရုံနေမှာပြီးခဲ့တဲ့3လအတွင်းပြည်တွင်းကလူအချင်းချင်းကူးစက်မှုရှိခဲ့တာကိုပြီးခဲ့တဲ့အပတ်ထဲစုံစမ်းသိရှိလာရပါတယ်ဒါနန်းမြို့ကိုလာရောက်လည်ပတ်တဲ့ခီးသွား၈သိန်းလောက်ကဇူလိုင်၁ရက်နေ့ကစလို့အခြားဒေသတွေစီပြောင်းရွှေ့လည်ပတ်နေကြပြီးလူ4,000ကျော်ကတော့ဒါနန်းကဆေးရုံတွေကိုအဝင်ထွက်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါရယ်အခုလိုလူအများအပြားကူးစက်ခံရပြီးနောက်ဒါနန်းမြို့မှာဇူလိုင်25ရက်ကစလို့လူပေါင်း8,200ကျော်ကိုကိုဗစ်ပိုးရှိမရှိစစ်ဆေးခဲ့ပါတယ်တရက်ကို8,000ကနေ10,000ကျားစစ်ဆေးနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရယ်ဗီယက်နမ်မှာအခုချိန်ထိကိုဗစ်ကူးစက်ခံရသူ968ဦးရှိပြီးအဲ့ဒီထဲက3ဦးသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လအတွင်းထောင်ချီတဲ့ဝုတ်ပြူစုတောင်းသူတွေကိုဗစ်ရောဂါပိုးကူးစက်ခံရတဲ့ကိစ္စမှာရောဂါစတင်ကူးစက်တယ်လို့တန်လျာဖြစ်နေတဲ့ခရီးရန်ဖျားကျောင်းကအစီအစေးခံမှုညှင်းဆန်မှုနဲ့ပြည့်ဝဲဘာသာရေးဂိုင်းကောင်းဆောင်တူကိုတောင်းဝန်ရှိသူတွေကစနေနေ့မှာဖမ်းဆီးလိုက်ပါတယ်။စူဟောင်းမြို့ကရှင်ချုံးကြီးဖျားကျောင်းဟာဝတ်ပြုစုတောင်းသူအဖွဲ့ဝင်တချို့ကိုဖွဲ့ထားပြီးတာလူစုလူဝေးနဲ့စုတောင်းတာတွေကိုသတင်းပို့ဖို့ပြက်ကွက်တာစားတဲ့ဆွဆွဲချက်တွေနဲ့ဖျားကြောင်ဥက္ကဋ္ဌအသက်88နှစ်အရွယ်လီမန်ဟီကိုအစိုးရရှိနေတွေကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်သူ့ကိုဒီတိုင်းဆက်ထားရင်တပ်တွေကထောက်ထားပြီးဖြစ်စည်းလိုက်မှဆိုးတဲ့အတွက်တရားလိုရှိနေတွေရဲ့တင်ပြချက်အတိုင်းစူဝမ်ခရိုင်တရားရုံးကမစ္စတာလီကိုဖမ်းမိတ်ထုတ်ပေးလိုက်တာဖြစ်ပါတယ်မစ္စတာလီနဲ့သူ့ဖျားကြောင်ဘက်ကတော့ဆွဆွဲချက်တွေအပေါ်တောက်လျှောက်ညှင်းဆို့လာခဲ့ပြီးသူတို့အနေနဲ့ကျမ်းမာရေးဌာနတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဖျားကြောင်ဘက်ကတော့အကောင်းဆုံးလုံဆောင်သွားမှာဖြစ်ပြီးတရားခွင်ကြရင်အမှန်တရားတွေထွက်ပေါ်လာမှာပါလို့ဖျားကြောင်ဘက်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ်ရောဂါကူးစက်သူ14,000ကျော်မှာ2,500ကျော်ကအဲ့ဒီဖျားကြောင်နဲ့ပတ်သက်ဆွနယ်ပြီးကူးစက်ခဲ့တာဖြစ်တယ်လို့ယူဆထားကြပါတယ်ခင်ဗျာ။အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA အဖွဲ့ကပြီးခဲ့တဲ့မေလကုန်ပိုင်းဖလော်ရီဒါအာကာသစခန်းကနေလွှတ်တင်လိုက်တဲ့SpaceX ယင်ပေါ်မှာပါတဲ့အာကာသယင်မှု2ဦးဟာသူတို့အတွက်အရေးကြီးဆုံးနဲ့ခီးစဉ်နောက်ဆုံးပိုင်းအဖြစ်ကမ္ဘာမြေပြင်ပေါ်ပြန်လာတော့မှာဖြစ်ပြီးပင်လယ်ပြင်ကိုဆင်းသက်ကြမှာဖြစ်ပါတယ် Crew Dragon အာကာသယင်နဲ့လိုက်ပါသွားကြတဲ့အာကာသယင်မှု Douglas Hurley နဲ့ Bob Duncan တို့ဟာမေလ31ရက်နေ့ကနိုင်ငံတကာအာကာသစခန်းကိုအောင်အောင်မြင်မြင်ရောက်ရှိသွားသူတွေဖြစ်ပါတယ် Hurley နဲ့ Duncan တို့ဟာနိုင်ငံတကာအာကာသစခန်းကနေကမ္ဘာမြေပြင်ကိုပြန်လည်မထွက်ခွာခင်နိုင်ရည်ပေါင်းများစွာအလို့စနေနေ့တုန်းကနှုတ်ဆက်ပွဲလုပ်ခဲ့ကြပါတယ်။စနေနေ့အတွင်းဖလော်ရီဒါပြည်နယ်ကိုဟာရီကိန်းမုန်တိုင်းချင်းကပ်လာနေပြီဆိုပေမဲ့တနင်္ဂနွေနေ့မွန်လွဲပိုင်းလောက်ကျရင်မုန်တိုင်းအပြော့သွားနိုင်ပြီးဖလော်ရီဒါနားကမက္ကဆီကိုပင်လယ်ကွေ့ရေပြင်တွေကိုအကသာယင်မှုတွေဆင်းသက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်း NASA အဖွဲ့ကပြောပါတယ်။အခုလိုဆင်းသက်မှုဟာ1985ခုနှစ်တုန်းကအမေရိကန်ဆိုဗီယက်ပူးပေါင်းလွှတ်တင်ခဲ့တဲ့ Apollo Soyuz အကသာယင်ကယင်မှုတွေပင်လယ်ပြင်ကိုဆင်းသက်ခဲ့ပြီးနောက်ပိုင်း45နှစ်အကြာမှာအခုလိုပထမဦးဆုံးပြန်လည်ဆင်းသက်မှုဖြစ်ပါလေခင်ဗျာ တရင်ကနေမနက်ခင် VO ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးစိတ်ဝင်စားဖို့ရာနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေကိုပါနားဆင်ရဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်သူတွေသမတ်တယောက်ရွေးချယ်ဖို့အတွက်နိုဝင်ဘာလ3ရက်နေ့မှာမဲဆန္ဒပြကြတော့မှာဖြစ်ပါတယ်လက်ရှိသမတ်ဒေါ်နယ်ထရမ့်နဲ့ဒီမိုကရက်ပါတီဘက်ကစင်ခေါ်သူဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်တို့နှစ်ဦးဟာအုပ်စုတွေကွဲပြားနေတဲ့မဲဆန္ဒစီရင်နဲ့တွေ့ကြရပါလိမ့်မယ်ဒီချိန်မှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကပြည်သူတွေကိုဘယ်ပုံပဲနည်းစီးရင်မဲဆွဲလာမလဲဆိုတာပြည်ထောင်စုမိုက်အိုဆာလီဗန်ရေးတဲ့သတင်းတော်ကိုကျွန်တော်ကြိုဆိုလာပြောပြမှာဖြစ်ပါတယ်ဒေါ်နယ်ထရမ့်ကနိုင်ငံရေးအငြိအကြေးတွေကိုဖောက်ထုတ်နေတာနိုင်ငံရဲ့နေနမိတ်ကိုကာကွယ်နေတာမိဖြောက်ခံနေရတဲ့အမေရိကန်တို့ရဲ့အိမ်မက်ပြည်ကိုပြန်လည်ဆန့်သင့်နေတာလို့သူ့ကိုထောက်ခံသူတွေကမြင်နေရပါတယ
် It's probably never been a time when candidates are so different
ကိုယ်ရောင်းနဲ့လောက်ကွဲပြားနေတာဟိုတုန်းကမကြုံဘူးတော့ပါပဲကျွန်တော်တို့ကတရားဥပဒေစိုးမိုးရေးနဲ့ညီငယ်ပြပြမှုကိုလိုချင်ပါတယ်သူတို့ကအဲ့ဒါကိုမလိုချင်ပါဘူးကျွန်တော်တို့ကခိုင်မာလုံလုံနဲ့နေဆက်ကိုလိုချင်ပြီးလူတွေအကြီးအသေးလိုက်ဥပဒေနဲ့အညီဝင်လာစေချင်ပါတယ်လို့ဒေါ်နယ်ထရမ့်ပြောသွားတာဖြစ်ပါတယ်ကျန်တဲ့လူတွေရဲ့အမြင်ကိုကြည့်ရမယ်ဆိုရင်တော့ဒေါ်နယ်ထရမ့်ဟာယာတုနဲ့မထိုက်တန်ဘူးလို့ဂျိုးဘိုင်ဒန်ကဆိုပါတယ
် dangerously incompetent and incapable in my view
ကျွန်တော်အမြင်မှာတော့ကဘာကိုကောင်းဆောင်တဲ့နေရာမှာရောနိုင်ငံကိုကောင်းဆောင်တဲ့နေရာမှာပါထရမ့်ရဲ့အရည်အသွေးကိမဲမှုကအန္တရာယ်ဖြစ်လာအောင်ပါပဲလို့ဂျိုးဘိုက်ဒန်ကပြောသွားတာပါထရမ့်ဟာအင်ချမ်းမြေလုပ်ငန်းရှင်ကြီးတူဦး reality ရုံးမြင့်တန်ကြားမှာသေဦးဆောင်တူဦးဖြစ်ပြီးတော့2015မှာရွေးကောက်ပွဲဝင်မယ်လို့ကြေညာလိုက်တော့ဖြစ်ပါမလားဆိုတဲ့စံတရားအမြင်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့သူဟာ American စံပေါင်းများစွာကိုထိတွေ့ဆက်သွယ်ပြီးတော့ Democratic Party ဝင်နိုင်ငံရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုအနိုင်ရရှိလိုက်တဲ့အတွက်လူတွေအားအားသိနေကြပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကလာရီဆာဘတ်တို့ကစိုက်ကနေတဆင့်အခုလိုပြောပါတယ
်။ Disproportionately their blue collar workers
ကိုလာပြအလုပ်သမားတွေတက္ကသိုလ်ပညာလုံးဝမတက်တဲ့သူတွေအများအပြားရှိပါတယ်။သူတို့ဟာထရမ့်ကိုပဲဆွဆွမြင်းမြင်းဆက်စားရှိကြပါတယ်။လို့ပြောသွားတာပါ။ထရမ့်ဟာယူကရိန်းနိုင်ငံကိုပြင်းမဲ့အမေရိကန်နိုင်ငံရဲ့ပြည်ပအထောက်ပံ့ကိုသူ့နိုင်ငံရဲ့အကျိုးအမြတ်တွေအလှဲ့လှယ်လုပ်ခဲ့တယ်လို့ဆွဆွခံခဲ့ရပါတယ်။အနာရသံသမုကွန်ဂရက်ရဲ့လူရတူကိုဟန်တာပိတ်ဆို့မှုနဲ့အောက်လွှတ်တော်ရဲ့တရားစွဲဆိုမှုကိုရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ Republican တွေကြီးစုတဲ့အထက်လွှတ်တော်ကသူ့ကိုစွဲချက်မတင်ပဲလွှတ်ပေးလိုက်ပြီးတဲ့နောက်ဒီတရားစွဲဆိုမှုကသူ့ကိုသက်သက်မဲ့အပြစ်ရှာတဲ့ကိစ္စသာဖြစ်တယ်ဆိုပြီးတော့သူဟာစီရင်စီရင်ရပ်တည်လာခဲ့တာပါ။အခုအချိန်မှာနောက်ထပ်စင်ခုံမှုတစ်ခုနဲ့သူကြုံရပြန်ပါတယ်
။ Tonight I want to speak with you about our
nation. Coronavirus သက်နာဟုကျွန်တော်နိုင်ငံကမကြုံစဘူးဘယ်လိုထိတိယောက်ယောက်တုံ့ပြန်ဆောင်ရွက်ကြဆွာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီနေ့ပြောချင်ပါတယ်လို့ဒေါ်နယ်ထရမ့်ကပြောပါတယ်အမေရိကန်ပြည်ထောင်စုကဗိုင်းရပ်စ်ကူးစက်မှုလူသေဆုံးမှုတွေများပြားလာတဲ့အမျှစစ်တမ်းတွေမှာဒေါ်နယ်ထရမ့်ကိုထောက်ခံတဲ့သူအရေအတွက်တစ်ဖြစ်ဖြစ်ကြဆင်းလာနေပါတယ်အာဖရိကနယ်ပေါ်အမေရိကန်တွေရဲလက်ထက်မှာသေဆုံးရတဲ့ကိစ္စတွေကိုလူကြီးတို့မှကံကွက်ဆန္ဒပြမှုတွေဓာရီကိုနှိမ်ညင်းဖို့အတွက်ထရမ့်ကပြည်ထောင်စုတပ်ဖွဲ့တွေကိုအဆုံးပြုခဲ့တာတွေနဲ့ပတ်သက်ပြီးလဲနိုင်ငံရေးအငြင်းပွားမှုတွေပုံမှုပြင်းထန်လာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူ Sherry Bevish Jeff Caro Skype တင်အခုလိုပြောပါတယ
်။ Think that the corona virus
ဒီကိုရိုနာဗိုင်းရပ်စ်ပြဿနာဟာပြည်ကျယ်နေတဲ့အနာပေါ်ဖုံးအုပ်ထားတဲ့ပတ်တီးကိုခွာချလိုက်တာပဲဖြစ်ပါတယ်
။အခုသဘောထားစစ်တမ်းများမှာဂျိုးဘိုင်ဒန်ရှိကပြင်းနေတယ်လို့ဆိုပေမဲ့ဒေါ်နယ်ထရမ့်ကိုအတိအကျထောက်ခံသူတွေကတော့သူ့ဘက်ကပဲစွဲစွဲမြဲမြဲရှိနေကြပါ။
And by and large I think most Republicans
အနည်းငယ်အများစုသလို Republican တွေကတော့သူတို့လိုချင်တဲ့မူဝါဒအတိုင်းဖြစ်နေတာပါ။ဥပမာပြောရရင်သူတို့ကအခွန်ရှော့ပေါ့နေခြင်းနဲ့တရားရုံးချုပ်မှာ conservative တွေကြီးစိုးစေခြင်းနဲ့ပြောင်းရွှေ့အခြေချသူတွေကိုရှော့ချဖြတ်တောက်စေခြင်းပါတယ်
။ဒါပေမဲ့လည်းထရမ့်မြင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာနောက်ဆုံးထပ်တိုးလာတဲ့ကိစ္စတစ်ခုကတော့အမေရိကန်စီးပွားရေးဟာစံချိန်ကျလောက်အောင်မကြုံစဘူးကြာဆင်းသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အခုချိန်မှာလူစုလူဝေးမလုပ်ကြဘို့ပြည်သူ့ကျန်းမာရေးအရာရှိတွေကပြောထားခြင်းဖြစ်နေလေတော့ခတိုင်းတွင်းနေမြင်နေရစိတ်လုံရှားပွဲနိုင်ငံရေးမဲဆွယ်ဝဲတွေကိုလည်းတွေ့မြင်ရမှာမဟုတ်ကြောက်ပါရခင်ဗျာ
။ကျမဆုမမရှင်ကိုဗစ် -19 ကာလကျင်းပမဲ့2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လက်တလောဆောင်ရွက်ချက်တွေအပေါ်ရွေးကောက်ပွဲစောင့်ကြည့်သူတွေရဲ့အမြင်သုံးသပ်ချက်တွေစုစည်းတင်ပြပေးကြပါမယ်။ ဟုတ်ပါတယ်မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ၈ရက်နေ့တနင်္ဂနွေနေ့မှာလွတ်တော်တည်တည်အတွက်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတော့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေစပြီးရွေးကောက်ပွဲမှာပါဝင်မဲပေးခွင့်ရှိသူတွေရဲ့မဲဆန္ဒရှင်စီရင်ပထမဆုံးအကြိမ်ဖြစ်နေမြန်မာပြည်တော်ဝန်ထုတ်ပြန်ကြေညာထားပါတယ်တကယ်လို့အမှားရင်းရှိခဲ့တယ်ဆိုရင်အတည်ပြုဖို့အခုဆိုရင်သတင်းတစ်ပတ်ကြာနေသေးတဲ့အတွက်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒရှင်စီရင်ကတ်ထားတဲ့အချိန်မှာတေချာသွားကြည့်ကြဖို့နောက်မှားတယ်ဆိုရင်စနစ်တကျပြင်ဆင်ဆောင်ရွက်ကြဖို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတိုက်တွန်းပါတယ်လက်တလုံးမှာတော့ရက်ဖက်အဖွဲ့အစည်းတွေဘက်ကရွေးကောက်ပွဲအမိကက်စောင့်ကြည့်ခွင့်တရားဝင်တောင်းခံထားတာခွင့်ပြုချက်ရဖို့စောင့်ဆိုင်နေရတဲ့အနေအထားရှိပေမဲ့လို့လေ့လာချက်တွေအရမဲဆင်းစစ်သူကအတော်လေးကိုနည်းနေပါတယ်လို့ရွေးကောက်ပွဲအမိကက်စောင့်ကြည့်လေ့လာနေတဲ့ New Myanmar Foundation အဖွဲ့ကမမြနန္ဒာတင်းကပြောပြပါတယ
်25ရက်နေ့ကနေပြီးတော့ဒီခု31ရက်နေ့ထိပေါ့နော်ဆောင်းမင်းများကြည့်တဲ့အခါကျတော့ကျမတို့ဒီ50ရာခိုင်နှုန်းကျော်လောက်ကလေဒီဟွာမဲဆင်းကိုသူတို့သွားမကြည့်ရသေးဘူးဆိုတော့ကျမတို့တွေ့ရတယ်ဒါကြောင့်ကျမတို့ဒီမျိုးပေါ်လို့ဘာလို့ဒီဟွာတိုင်းနေတိုင်းလေးကိုအဓိကထားပြီးတော့မှဒီမေးနေတာပေါ့နော်ဒါဒီချက်ပို့ပြီးတော့လည်းမကြည့်ရသေးတဲ့ရာခိုင်နှုန်းတွေလည်းများနိုင်တယ်ပေါ့နော်ဆိုတော့နေ့ချက်ကကျတော့လေဒီမှာကျမတို့ဒီဟွာဒီကိုဗစ်ကာလအတွင်းမှာလေဒီရွှေ့ပြောင်းတွေလည်းတော်တော်လေးများတယ်ပေါ့နော်ကျမတို့မေးလိုက်တဲ့အခါကျတော့အဲဒီရွှေ့ပြောင်းပေါ့ဒီဒီပားကနေကျန်လာတဲ့သူတွေရှိတယ်။နောက်ဒီပြည်ရင်းမှာကိုပဲဥမာဒီရန်ကုန်ကနေပြီးတော့မှဒီအလုတ်ကိုင်ခွင်လန်းဒီအချင်းချင်းကြောက်မှုတို့ဒီပြန်သွားတဲ့သူတွေလည်းရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတွေမှာဆိုလို့ရှိရင်လည်းကျမတို့ဒီမဲစင်းကပြင်ဆင်ရမယ့်အပိုင်းလေးတွေကတော့တော်တော်လေးများတော့ရှိနေတော့ထင်ပါတယ
်။ရွေးကောက်ပွဲစောင့်ကြည့်တဲ့သူတွေဘက်ကလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ရင်စူးစမ်းနေကြချင်းပါပဲ။မဲတရားမဲ့နိုင်ငံသားတွေကိုနိုင်ကလည်းမဲပေးခွင့်မဆုံးရှုံးစေရေးဂရုတစိုက်ကိုယ်တိုင်သွားပြီးစစ်ကြပါလို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Space ရဲ့ Program Manager ကိုဟန်ဆိုးကပြောပါတယ
်ကျွန်တော်တို့နိုင်ငံရဲ့ဒီစနစ်ပေါ့လက်ရှိကျင့်သုံးနေတဲ့စနစ်ကဆိုရင်အင်အားစုစီးရင်ကားနေပြီးတော့အော်တိုဝင်သွားတာပေါ့မဲစင်းကိုလာစစ်ပြီးတော့အကယ်၍မဲစင်းမှမပါဘူးဆိုရင်လည်းပဲဟိုစားရှောက်လာတင်လို့ရတယ်ရှောက်လာတင်ပြီးဖြေလိုက်ရုံနဲ့မှားနေရင်လည်းရှောက်လာတင်ပြီးဖြေလိုက်ရုံနဲ့အဲ့တော့နိုင်ငံသားတွေအနေနဲ့ကမဲစင်းစစ်ဖို့လိုတာပေါ့ဗျာအဓိကအချက်ကအခုဆိုရင်ကျွန်တော်တို့အနေနဲ့ဒီစောင့်ကြည့်လေ့လာမှုအခုအချိန်ကြီးမပြုတ်လုံနိုင်ဘူးဆိုရင်အဲ့တော့နိုင်ငံသားတွေကိုယ်တိုင်ကဒီကိုယ့်ရဲ့မဲပေးခွင့်ကိုကာကွယ်ဖို့လိုလာတယ်အခက်အခဲတွေရှိတယ်ဆိုရင်လည်းဒါရဒါတိုက်စားဖို့လိုတယ်ပေါ့ဗျာဒါမျိုးကိုတော့ကျွန်တော်တိုက်တွန်းချင်ပါတယ်ဟုတ်ကဲ့
ဒါကြောင့်မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့အမည်စင်းနေကိုယ်တိုင်သွားကြည့်ပြီးအမှားရင်းရှိတယ်ဆိုရင်ရက်ွက်ကျွေးရရွေးကောက်ပွဲကော်မရှင်အဖွဲ့ဘွဲကိုဆက်သွဲပြီးလိုအပ်တဲ့ဖောင်ပုံစံတွေဖြည့်သွင်းမှလို့လည်းမညာနန္ဒာတင်းကတိုက်တွန်းပါတယ်
ကိုကတပတ်ကြံလေးရပါတော့။အဲဒီခုနှစ်ရက်နေ့ထိကကျမတို့ကြည့်လို့ရနေရဆိုတော့အဲဒီမဲဆန္ဒရှင်တွေအနေနဲ့ကတော့ဒီမဲဆင်းကိုကျမတို့လေအဲဒီမဖြစ်မနေတော့ကြည့်တင်နေပါတော့။ဒီအမှားပြင်ဖို့လည်းလိုပါတယ်။နောက်ကိုကိုယ်တိုင်လုတ်တက်ရင်လည်းလုတ်တက်ပါတော့။တကယ်လို့မလုတ်တက်ဘူးဆိုလို့ရှိရင်လည်းကျမတို့ဒီကော်မရှင်ပါတော့။ဒီတာဝန်ကျတဲ့ဒီရေးဒီကော်မရှင်တွေကိုအဲကျမတို့ဒီပုံစံလေးတွေတောင်းပြီးတော့မှဖြည့်ဖို့လိုပါတယ်ပေါ့နော်။ဒါလေးကိုပြောချင်ပါတယ်ရှင်။ဟုတ်
ရွေးကောက်ပွဲကျင်းပဖို့နီးကပ်လာချိန်ဖြစ်ပေမဲ့ကမ္ဘာကရောဂါ COVID-19 ကူးစက်နေစမှုလူစုလူဝေးနဲ့လှုပ်ရှားမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကာကွယ်မှုတွေလုပ်တင်ပါတယ်လို့လည်းရွေးကောက်ပွဲဆောင်တည်သူကိုဟန်ဆိုးကပြောပါတယ်
။အခုအချိန်အထိပေါ့ဒီလူစုလူဝေးကိုကန့်တတ်တဲ့ဟာပေါ့9ယောက်ကနေ15ယောက်ကိုဖြည့်လျှော့ပေးတယ်။အဓိကပြဿနာကတော့အခုဆိုမဲဆွယ်စည်းရုံးရေးကာလကလာတော့မှာပေါ့။ဒီမဲဆွယ်စည်းရုံးရေးကာလကို COVID-19 ပတ်သက်တဲ့ဒီတမ်းရချက်ဒီဟာဒါမဲဆွယ်စည်းရုံးရေးကာလကိုတက်ရောက်နေအလားအလာရှိနေတယ်အခုဟာဆိုတော့ဒီ regulation ဟာအဓိကတော့နိုင်ငံရေးပါတီတွေရောကျန်းမာရေးဝန်ကြီးဌာနရော UEC ရောဒီသုံးပလဲနှိမ့်နိုင်ပြီးတော့ဒါအကောင့်ထဲပေါ်တင်တယ
်လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမယ့်မဲဆန္ဒရှင်စည်းရုံးရဲ့လိုအပ်ချက်အမှားယွင်းတွေကိုပြင်ဆင်ဖြည့်ဆွက်ပြီးချိန်မှာတော့နောက်ထပ်တစ်ချိန်မဲဆန္ဒရှင်စည်းရုံးတွေကိုလာမယ့်အောက်တိုဘာလမှာနောက်ဆုံးအကြိမ်ဖြည့်ထမှန်ကြေညာမှာလည်းဖြစ်ပါတယ်ရှင်ကျွန်မဆုမမအ
ိန္ဒိယနိုင်ငံရဲ့မြို့ပြကြီးတွေမှာလှုပ်လှုပ်နေကြတဲ့တန်းနဲ့ချီတဲ့ရွှေပြောင်းလုံသမားတွေ COVID-19 ကပ်ရောဂါကြောင့်နေရာဇာတိကိုပြန်နေကြတာဟာနိုင်ငံတွင်းအကြီးဆုံးရွှေပြောင်းသွားလာမှုဖြစ်ပါတယ်မျိုးပြကြီးတွေမှာဗိုင်းရပ်စ်ပိုကူးစက်မှုနှုန်းမြင့်မားစေလူတွေတန်းနဲ့ချီးပြီးအလုအလတ်မဲ့ဖြစ်နေကြစေပြဿနာနဲ့လုံထွေးနေတဲ့အချိန်မှာလူအများပြားကကျန်းမာရေးအရာပိုပြီးစိတ်ချရတဲ့သဘာဝဝန်းကျင်ရှိရာကုစားတီရရွာမှာပဲဘဝဒိစာဖို့ပြင်ဆင်နေကြပုံကိုမြောက်ပိုင်းဟီမာချီပရာဒက်ရှ်ပြည်နယ်ကရွာလေးတွေအကြောင်း VOA သတင်းတောက်အင်ဂျင်နာပရှိရှာပေးပို့ထားတဲ့သတင်းကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါနွားမွေးမြူရဲကိုရပါနီဘတ်ကမကြွန့်ကြင်ပါဘူးသူကချန်ဒီဂါမြို့ကတယ်လီဖုန်းလက်ခံဖြည့်ကြတဲ့ဌာနမှာအလုပ်လုပ်ခဲ့ပြီး COVID-19 ကပ်ရောဂါကြောင့်အလုပ်လက်မဲ့ဖြစ်သွားသူပါအခုရွာကိုပြန်ရောက်လာပြီးတရိတ်ဆန်မွေးမြူရဲကိုစဖို့မျှော်လင့်ထားပါတယ်
इस टाइम पे हमारे लिए एक बिजनेस अपॉर्चुनिटी हम समझ के कर रहे हैं क्योंकि सभी चीज
कोरोना वायरस ចောင်းအားလုံးပိတ်ဆို့ရပ်တန့်ကုန်တော့ဒီတွေးဆန်ဝင်မှုကြီးကအခွင့်အရေးတရလိုပဲဖြစ်ပါတယ်အိမ်မနေရတာကပို့ပြီးတော့ဘေးကင်းတယ်လို့လည်းခံစားရပါတယ်ကျွန်တော်တို့နှုတ်ကိုတောင်းနိုင်တယ်လို့ရောင်းစားလို့လည်းရပါတယ
်အိန္ဒိယမြောက်ပိုင်းချမ်ဘာတောင်ကြားဒေသမှာနေထိုင်ကြတဲ့ဘတ်လို့ထောင်နေကြည့်တဲ့သူတွေဟာဝင်ဝေပိုကောင်းတဲ့မြို့ကြီးတွေမှာအလုသွားလုခဲ့ကြတာပါအခုတော့တဝဲလေလေဖြစ်နေတဲ့ကတ်ယောဂါကသူတို့ကိုနေရပြန်လာစေဖို့ဖြစ်လာပြီးအိမ်နဲ့နေတဲ့နေရာမှာပဲဘဝတည်းအလုတည်းနဲ့ပြန်စနိုင်ဖို့မျှော်လင့်ထားကြပါတယ်လူအများကအလုလက်မဲ့ဖြစ်သွားပါတယ်တခြားသူတွေကလည်းဗိုင်းရပ်စ်အန်တီရဲ့ကင်းဝေးနေစေတောင်ကောင်းပြည်တွေမှာနေရာရှာဖွေနေကြပါတယ်လူများပြားဟာလမ်းသစ်ဖောက်တာမျိုးမြေကူးတရားတွေတိဆောက်တာမျိုးစတဲ့အစိုးရကပေးတဲ့စီမံကိန်းတွေမှာအလုပ်လုပ်ကြပါတယ်တချို့တွေကကျွဲ့နွားစိတ်စတဲ့တရိတ်ဆန်မွေးမြူရေးလုပ်ကြပါတယ်တချို့ကတော့ပြစ်ပယ်ထားတဲ့လေယာဉ်မြေတွေကိုပြန်ပြီးတော့ပြုပြင်လာကြပါတယ
်ဣစေပစေမီလင်းမွေးမြူစားကလေးဆောင်းနေ
ညီညီဖို့အတွက်ကျွန်တော်ပတ်ဆိုင်ရလာပါပြီအရင်ကဂုံဆောင်ရှိနေတော့စိုက်ပြရတာခက်ပါတယ်ခုတော့ကျွန်တော်ကောက်ပဲပြည်နယ်နဲ့ပို့ပြီးစိုက်ပျိုးလာနိုင်ပါပြီ
။ဟန်တို့ရွာသားပါဘက်ခူစင်ကပြောပါတယ်။ဒီလူတွေအနေနဲ့ရွှေပြောင်းလုံသမားတွေနဲ့ကျင်းလက်စည်းဘွားဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကမှတ်တည်ပေးတဲ့မွေးမြူရေးလုပ်ငန်းသုံးငွေကြေးကူညီရကြမှာပါ။ချမ်ဘာခရိုင်ရဲ့လက်ထောက်ကော်မရှင်နာဘီဘစ်ပါတီယာကအခုလိုပြောပါတယ
်။ Even though their earning may be less but even the expenditure is low.
သူတို့ဝင်ငွေကနည်းတယ်ဆိုရင်တော့မှအသုံးစရိတ်ကလည်းနည်းပါတယ်။ဒီတော့သူတို့ဒီမှာဝင်ငွေရတဲ့အလုပ်ရှိနေတာကပို့ပြီးတော့ကောင်းပါတယ်ဒုတိယအချက်အနေနဲ့သူတို့အိမ်တွေအနီးနီးနားနားမှာအလုပ်လုပ်လို့ရပါတယ်တတိယအချက်ကတော့သူတို့ကိုယ်တိုင်အကျိုးအမြတ်ရှိမဲ့ကိုယ်ပိုင်လုပ်ငန်းတွေကိုလည်းလုပ်နိုင်ပါတယ်ဒါကြောင့်ကိုယ်ပိုင်လုပ်ငန်းဆိုတာကကျေးလက်ဒေတာဖွံ့ဖြိုးရေးရဲ့အခြေခံပါပဲ
ရွှေပြောင်းလုပ်သမားတွေပြန်လာနေကြတာဟာအလုံးအတွက်ကောင်းပါတယ်မြို့ကနေအလုပ်ပြုတ်လာပြီးဆမ်နီရွာမှာမွေးမြူရေးခြံဆောက်လိုက်တဲ့ကျောင်းစရာအွန်ကာစင်းကလည်းအခုလိုပြောပါတယ
်။ဦးဘဂါရာရင်သူကပထမကတည်းကဒီစေရှာမန်ကရနာသာ
။ဦးဘဝပြောရင်တော့အစ်မမြင့်တန်ရှင်းလို့တာမျိုးလိုမျိုးမြို့မှာနေခဲ့ရတဲ့အလီထရီကိုတည်ပြီးတော့သူပြန်ကြတာပါ။ဒီလိုမျိုးအသိပညာတွေကိုလူကြီးတွေစာမတတ်တဲ့သူတွေကိုတစ်ဆင့်ပြန်ပြီးတော့ဥဆောင်လမ်းပြပေးခြင်းအဖြစ်ရွာတွေပို့ပြီးတော့ကောင်းလာအောင်လို့လုပ်ပေးနိုင်ရမှာပါ။
အလုပ်တွေကိုဒရဇက်ခေါင်းမဖော်ရန်လုပ်မှရပါလိမ့်မယ်။ထိုင်နေုံနဲ့တော့ငွေကဝင်လာမှာမဟုတ်ဘူးလို့ရွာကန်လူကြီးတယောက်ကတော့မြို့ကပြန်လာတဲ့သူတွေကိုအကြံပြုသွားပါတယ်။မြို့တွေမှာကိုရိုနာဗိုင်းရပ်စ်ထံကိုအလူလဲခံစားနေကြရချိန်မှာအိမ်မှာပြန်နေရတာကိုနှစ်သက်ကြသူတွေဖြစ်လို့သူတို့ကလည်းအလုံးမလုံဖဲတော့မနေကြပါဘူ
း။ဒါနဲ့ကျမ်းအဲဘာ जाएं တော့အမားရေကိုဒရလက်ကြီးက
ရွာထဲမှာကအပြင်ထွက်ဖို့လူတွေနဲ့တွေ့ကြဖို့ကိုလုံးဝကြောက်စရာမလိုပါဘူး။ပဝင်းကျင်ကလည်းကျမ်းမာရေအတွက်ကောင်းမွန်ပါတယ်။ဒီနေရာမှာဗိုင်းရပ်စ်အန္တရာယ်လုံးဝမရှိပါဘူ
း။တမနီရွာသားဘီလီရန်ကပြောတာပါ။ဒါပေမဲ့ကတ်ယောဂါပြီးအန္တရာယ်ကုံဆုံသွားရင်ရောသူတို့မြို့ကိုပြန်သွားကြအောင်မလား
။ It's the will and it's the choice.
ဒါကတော့သူတို့သဘောနဲ့သူတို့ရွေးချယ်မှုဖြစ်ပါတယ်။ဘလို့ဖြစ်လာမလဲဆိုတာကတော့စောင့်ကြည့်ရမှာပေါ့
။မြို့ကြီးပြည်ကြီးတွေရဲ့ထဲဝါမှုတွေကသူတို့ကိုပြန်လာအောင်ဆွဲဆောင်နိုင်စေမလား။တောင်ဆောင်ဘေးတွေမှာပဲသူတို့ဘဝကိုအခြေချတည်ဆောက်ကြမလားဆိုတာကတော့အချိန်ကသာစကားပြောသွားပါလိမ့်မယ်ရှင်ကျမခွန်မျိုးပါ
တရုတ်ကိုထွက်ပြေးကြတဲ့မြောက်ကိုရီးယားအမျိုးသမီးတွေဟာမကြခင်ဆိုသလိုနေရာရင်းကိုအတင်းအဓမ္မပြန်ပို့ခံရပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုညှဉ်းပန်းနှိပ်စက်မှုနဲ့ထောင်ချခံရမှုအပါအဝင်ကြောက်မက်ဖွယ်နှိပ်စက်ခံနေကြရပါတယ်ဂျီနီဗာကနေ28လိုင်းသတင်းပေးပို့ထားတာကိုပြောပြပါမယ်ရှင်။ကျမသင်ကြီးထိုက်ပါ။မြောက်ကိုရီးယားနိုင်ငံမှာ2009ခုနှစ်ကနေ2019ခုနှစ်အတွင်းထိမ့်သိမ်းခံရပြီးနောက်ထွက်ပြေးလွတ်မြောက်လာကြတဲ့မြောက်ကိုရီးယားအမျိုးသမီးတရားရဲ့မျက်မြင်ကိုတွေ့တွေကိုအခြေခံပြီးအစီရင်ခံစာကိုပြုစုထားတာပါ။တရုတ်ကိုထွက်ပြေးနိုင်အောင်ကူညီတဲ့လူကုန်ကူးသူတွေရဲ့မတရားပြုမှုတွေကိုလည်းပြန်ပြောင်းပြောပြကြပါသည်။သူတို့ကိုလောအားကတက်တက်တာတာနဲ့လုပ်သားတွေအဖြစ်ဒါမှမဟုတ်လဲလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရတယ်လို့ပြောပြပါတယ်။တချို့ကတော့အတင်းအဓမ္မလက်ထပ်ခိုင်ပါတယ်။မြောက်ကိုရီးယားကိုအတင်းအဓမ္မပြန်ပို့ခံရပြီးနောက်မှာလဲအမျိုးသမီးတွေအတွက်တော့ထိတ်လန့်ကြောက်မက်ပွဲကိစ္စတွေဆက်ပြီးရှိနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့အစီရင်ခံစာကဖော်ပြပါတယ်။သူတို့ကိုတရားရုံးတင်အမှုမစစ်ဖဲဒါမှမဟုတ်လဲဥပဒေကြောင့်အရာခုခံချေပနိုင်ခြင်းမရှိဘဲထောင်ချခရရတယ်လို့ဖော်ပြပါတယ်။အမျိုးသမီးတွေဟာတစ္ဆပေါက်တွေလို့သတ်မှတ်ခံရပြီးစနစ်တကျအပြစ်ပေးခံရလူခွင့်ရေးချိုးဖောက်ခံရတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့ပြောခွင့်ရ Liz Throbsters ကပြောပါတယ်
။ Among the testimonies
Woman described how she tried hard not to reveal details of her life in China.
ဖွင့်ဟာဝန်ခံချက်တွေထဲမှာဆိုရင်အမျိုးသမီးတယောက်ဆိုရင်တရုတ်မှာသူဘလို့ကျင်လည်ခဲ့တယ်လေဆိုတာကိုဖြစ်ချောင်းကုန်စင်မပြောဘူးဘလို့ခက်ခဲခဲခဲကြိုးစားခဲ့ရလဲဆိုတာကိုပြောပြထားပါတယ်တဲ့အဲ့ဒါကြောင့်နန်ယိုးတချောင်းကျိုးတဲ့အထိရိုက်နဲ့ကန်ကြောက်ခံခဲ့ရတာဟာဆိုရင်ဒီကနေ့ထိတောင်မှာပဲအဲ့ဒီနာကျင်မှုကိုခံစားနေရစေပါလို့ပြန်ပြောပြပါတယ်တဲ့နောက်တစ်ယောက်ကတော့ရိုက်နှက်ခံရတာကိုမခံနိုင်လွန်းတာကြောင့်တေချောင်းကြံစီခဲ့ဘူးကြောင့်ရှင်းပြခဲ့တာပါထောင်အဆောင်တွေရဲ့နှိမ့်ဆက်ညှဉ်းပန်းခံရတဲ့လိင်ပိုင်းဆိုင်ရာအကြက်ဖက်ခံရတဲ့အမျိုးသမီးတွေလည်းရှိတဲ့အကြောင်းပြောပါတယ်ပြစ်မှုကျူးလွန်မှုဆိုင်ရာဖော်ထုတ်အရေးယူနိုင်ရေးလုပ်ငန်းစဉ်အတွင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးအနေနဲ့တပ်တွေအထောက်အထားတွေကိုအစွမ်းကုန်ဆက်လက်စူးစီးရယူမယ်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကပြောဆိုထားပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသင်ချက်ပေးနေတဲ့ဒုတာအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ကျွန်တော်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီမှာကတော့အစားနေပါ။မြန်မာလူသမားတွေဟာမလေးရှားမှာအားကိုးရမယ့်ဖြစ်နေပါတယ်
။အင်္ဂလခကျတော့အရင်ကတော့လုပ်ခဲ့တဲ့လာစာလေးပြေးလိုက်တယ်။အာဒီအစားတော့ကတော့အခုသူများလူသားတဲ့ဟာပေါ့အလိုမျိုးစားသုံးနေရတယ်ကျွန်တော်ပြန်လာခေါ်ရလို့ဆက်ပြန်လာချင်တာပေါ့မာရီ
လက်ရှိမလေးရှားမှာရောက်နေတဲ့အထောက်အထားမဲ့အလို့သမားကိုသိန်းအောင်ကပြောပြခဲ့တာပါဒီဆောင်မှာဆိုရင်အစိုးရကအင်ဂျန်ခေါ်ဖို့မျှော်လင့်နေကြတဲ့မလေးရှားနိုင်ငံမှာရောက်ရှိနေတဲ့အလို့သမားတွေရဲ့ဒုက္ခပင်လယ်ဝင်နေတဲ့အကြောင်းကိုနားဆင်ရမှာပါဒီဆောင်မှာကိုဒို့အတန်သတင်းတောက်အေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်
တဲရောမှာအလုံးမရှိပါဘူး။သူဟာမြန်မာနိုင်ငံချင်းပြည်နယ်ကမ်ပတ်လန်းမြို့နယ်ထဲမှာရှိတဲ့ရွာတစ်ခုကဖြစ်ပါတယ်။ COVID-19 ရောဂါကြောင့်မလေးရှားမှာလော့ဒေါင်းကာလစတင်ခဲ့မတ်လကစပြီးသူအလုံးလုံးနေတဲ့စားတောက်ဆိုင်ကနေအလုံးထုတ်ခံရပြီးအခုထိလည်းအတီတကြားအလုံးမရှိသေးပါဘူး။အထောက်ထားမဲ့မြန်မာရွှေ့ပြောင်းအလုံးသမားတွေဟာမလေးရှားမှာဆင်းရဲဒုက္ခတွေကိုရင်ဆိုင်နေရပါတယ်။ရွှေ့ပြောင်းအလုံးသမားအများစုဟာ COVID-19 ကပ်ရောဂါဖြစ်နေစဉ်ကာလအတွင်းမှာပဲအလုံးလက်မဲ့ဖြစ်လာခဲ့ကြပါတယ်။အဲ့လိုအချိန်မှာတရားမဝင်နေထိုင်တဲ့အထောက်အထားမဲ့မြန်မာရွှေ့ပြောင်းအလို့သမားတွေကိုဖမ်းဆီးမှုတွေကလည်းညှင့်ကြနေရပါအစိုးရကကယ်ဆယ်ရေးလေးရင်တွေနဲ့ပြန်လည်ခေါ်ဆောင်နေပေမဲ့အထောက်အထားမရှိသူတွေအကျွမ်းပြန်လို့မရတဲ့အခြေအနေပါမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား6သိန်းကျော်ရှိပြီးတဝက်ကျော်လောက်ကတော့တရားမဝင်လုပ်သားတွေဖြစ်ပါတယ်အဲ့ဒီလိုကြုံတွေ့နေရတဲ့သူတွေအကျွမ်းမျှော်လင့်ချက်တစ်ခုပေါ်ထွက်လာပါတယ်ဒါကတော့မလေးရှားနိုင်ငံမှာရှိတဲ့မိမိနေရပ်ကိုပြင်ချင်တဲ့အထောက်အချာမဲ့မြန်မာနိုင်ငံသားတိုင်းမလေးရှားကမြန်မာတန်ရုံးကိုကိုယ်ရေးအချက်လက်ဖြည့်ပြီးစည်ရင်ပေးသွင်းဖို့ပါကိုသိန်းအောင်ပါဝင်အခက်အခဲကြုံနေရတဲ့မြန်မာလူသားအများအပြားဟာတန်ရုံးရဲ့ Facebook စာမျက်နှာမှာတင်တဲ့လျှောက်လာကိုဖြည့်ကြပါရဲ့
မပိုးတဲ့လူရှိတော်တော်ပိုးတဲ့လူလည်းရှိတယ်အဲ့ဒီထက်မှကျွန်တော်လည်းပါတာပေါ့ဟောဟာမြန်မာကျွန်တော်တို့နိုင်ငံရဲ့အကောင့်ဆောင်အကြီးကြီးတွေကပြန်ခေါ်ရဲဆိုတော့ဝန်သာတာပေါ့ကျွန်တော်တို့ကဒါပေမဲ့တန်ယုံကနေစားနောက်ထပ်ပြန်ထွက်လာတော့ကောဆောင်သမားတွေမပါဘူးကောဆောင်သမားတွေအဲအမှန်သမားတွေပြီးမှကောဆောင်သမားတွေဆိုပြီးအရင်တွေထွက်ရရှိတော့ဘာမှမပြောဘူးကျတော့အေးဆေးပဲဟိုတွေ့တဲ့တွေ့တယ်ဟိုသူများလိုင်းပေါ်မှာနေဟိုလိုဒီလိုဖြစ်တဲ့ဘာညာလဲမပုတ်ခတ်ပါဘူးအချိန်တိုင်းပြန်ရမှာအလိုယုံကြည်ချက်နဲ့နေတယ
်တန်ယုံကတောင်းခံတဲ့အချက်လက်ပုံစံကိုကျမဖို့ဖြစ်ရတဲ့အကြောင်းရင်းရှိတယ်လို့ကိုသိန်းအောင်ကပြောပါတယ်
။တန်ယုံကတကယ်ကိုကြီးချင်းစိတ်ရှိလို့ရှိရတော့ဘောနော်အလိုမျိုးအခအကျေးတွေမယူဘဲနဲ့ကောင်းမွန်စွာနဲ့အာထောက်ထားလို့ဥစားမျိုးလုပ်ပေးနိုင်လုပ်ပေးစေချင်တာပေါ့ကျွန်တော်အမြင်ကတော့အကောင်းဆုံးတော့ဘယ်လိုပြောမလဲဒီမှာလောက်တော့ကာလမှာတကယ်ဒုက္ခရောက်ကြတယ်ဒါကျွန်တော်တို့ကျွန်တော်ကိုယ်တိုင်ကိုယ်တိုင်ညင်တွေးရတယ်ကျွန်တော်ကိုယ်တိုင်ပိုက်ဆံမရှိဘူးပိုက်ဆံနေပြတ်တယ်အလိုမျိုးတွေခက်ခဲပြဿနာတွေအများကြီးစားတော့ခက်ခဲတယ်ဒီအရာတွေကိုသူတို့ဘက်ကဒီဝန်ကြီးအလောတောင်းမှာတော့ကျွန်တော်တို့ဖက်မှာဘလို့တန်နိုင်မှာလဲဒီအရာတွေကိုကောင်းမွန်စွာနဲ့သူတို့ဖက်မှာဖြေရှင်းပြီးအဲ့လိုကမဟုတ်ဘူးနိုင်ငံသားအချင်းချင်းဇာနာထောက်ထားမှု အပြေဝါနဲ့လုတ်ပြီးလုတ်စီရှင်းတာပေါ့ကျွန်တော်အနေနဲ့ပြောသူငယ်ချင်းပြောတော့ကတော့ကျွန်တော်ကတော့ကိုယ်ကိုယ်တိုင်းတော့မသိဘူးပေါ့သူငယ်ချင်းလာပြောတာတော့300កောက်တယ်လို့ပြောတာဟုတ်တလားမဟုတ်တလားတော့မသိဘူး
အဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းပေးမယ်လေအခုချိန်ထိမေးမြန်းခွင့်မရခဲ့ပါဘူးနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ကြအရာတော့မလေးရှားနိုင်ငံကအချောက်ချာမဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တောင်းခံတာကိုနိုင်ငံခြားရေးဝန်ကြီးဌာနမဟာဗျူဟာလေးလာရေးနဲ့ဒေသရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးအောင်မြင့်ကမြန်မာနိုင်ငံဆိုင်ရာမလေးရှားတန်မဲ့ကြီးနဲ့ဇွန်လ22ရက်နေ့ဆွေးနွေးမှုအပြီးမှာကြေညာခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲမှာအချောက်ချာမဲ့ဖြစ်နေသူတွေကိုနိုင်ငံသားစီစစ်ပြီးမိသူမျိုးဝါဖြစ်ကြောင်းတတိခန့်လက်မှတ် CI ချုပ်ပေးနေဆိုတာနဲ့အခုကာလအတွင်းမလေးရှားအစိုးရကမြန်မာနိုင်ငံသားတွေကိုဒဏ်ကြေးမကောက်ဖို့အပအဝင်မလေးရှားအစိုးရဘက်ကခွင့်ပြုရင်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခေါ်ယူမယ်ဆိုတဲ့အကြောင်းကိုပြောခဲ့ရပါတယ်။COVID-19 ဟာမလေးရှားကရွှေ့ပြောင်းအလုပ်သမားတွေအပေါ်အလုပ်လက်မဲ့နဲ့နေစရာကြောင်းစရာမရှိတဲ့အထိပြင်းပြင်းထန်ထန်တက်ရောက်စေခဲ့ပါတယ်။လာပိုင်းအတွင်းမှာပဲကိုကုတ်ဖို့အဆုံးစီရင်သွားတဲ့မလေးရှားကမြန်မာရွှေ့ပြောင်းအလုပ်သမားအရင်တက်ဟာလဲ71ဦးအထိရှိလာခဲ့ပြီးအမြန်ဆုံးကန့်ကွယ်ဖြေရှင်းဖို့လိုတဲ့ပြဿနာတစ်ခုဆိုတာမိမောင်းချိုးပြနေပါတယ်။နိုင်ငံတော်ရဲ့တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြပကပြန်ဝင်လာဖို့စောင့်နေကြတဲ့နိုင်ငံသားတွေကိုတီးခံပေးကြဖို့သူမရဲ့ Facebook စာမျက်နှာမှာဇူလိုင်6ရက်နေ့ကရေးသားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာကွာရန်တင်းစင်တာ6000ကျော်ရှိပြီးကွာရန်တင်းဝင်နေသူ2000ကျော်ရှိနေပါတယ်။နေဆဲကိန်းနဲ့ဒေသောင်းကနေပြန်ဝင်လာသူကလည်းတရက်ကို1000ကျော်ရှိနေတဲ့အတွက်အများကြီးပြန်ဝင်လာရင်လိုအပ်တဲ့စောင့်ရှောက်မှုပေးနိုင်မှာမဟုတ်ပါဘူး။ကွာရန်တင်းနေရာမလောက်မှာဆေးရုံနေရာ၊ဆေး၊ကုသရေးပစ္စည်းနဲ့ကျမရေဝန်ကြမ်းပြေဆုံးဖို့လဲဆောင်ရွက်ရတာကြောင့်ထိခံပေးကြဖို့ပြောခဲ့ရပါဇူလိုင်လ19ရက်နေ့ကပြုလုပ်တဲ့နိုင်ငံတော်တမရအိမ်တော်တင်းစားရှင်းလင်းပွဲမှာညွှန်ကြားရေးမှူးချုပ်ဦးစော်ထေကမလေးရှားကိစ္စနဲ့ပတ်သက်ပြီး
တရားမဝင်ပါနော်သွားလာပြီးတော့လုပ်နေတဲ့လူတွေရှိတယ်အဲ့ခါမှာကျွန်တော်တို့တရားမဝင်အဲ့လိုမျိုးလုပ်တဲ့ဟာတွေတရားဝင်နိုင်ငံသားဟုတ်ချင်းမဟုတ်ချင်းပြဿနာကျွန်တော်တို့ဆီဆဲရပါတယ်အဲ့ဒါဥပမာကြီးမလေးမှာသွားနေတဲ့သူကသူကမြန်မာနိုင်ငံသားလို့ပြောလိုက်တာနဲ့ကျွန်တော်တို့မြန်မာနိုင်ငံသားဟုတ်ဖို့ကိုပြန်ကြည့်ရတယ်နမောဝင်ကျွန်တော်နောက်ဆက်တဲ့ပြဿနာအများကြီးရှိပါတယ်ကျွန်တော်တို့ကမလေးရှားမှာရှိတဲ့မြန်မာတွေကိုပြောချင်တာကမလေးရှားအတန်ရုပ်ကိုဆက်သွယ်ပါကျွန်တော်တို့အရင်တော့ဆိုရင်ဘယ်လိုလုပ်လဲဆိုတော့ဟိုနာရေးကူညီမှုလို့ဟာမျိုးသူတို့ဖွဲ့ထားတာရှိတယ်အဲဒီကနေတော့စုစည်းပြီးတော့ information တွေကျွန်တော်ပေးတာမျိုးတွေရှိတယ်ပေါ့နော်ကိုယ်တိုင်မဆက်သွယ်နိုင်ရင်ကိုယ့်အသားကိုစုဖွဲ့ရေးလုပ်ပြီးတော့ဆက်သွယ်ပေးပါပေါ့နော
်အခုလက်ရှိအချိန်ကြီးလဲမလေးရှားကမြန်မာရွှေ့ပြောင်းလို့တမားတွေဖန်ဆီးခံနေရသေးပါကုသိန်းအောင်က
အခုကဘလောက်ချိန်တွေရှိသေးအင်းတန်းရန်ရောက်အလိုမျိုးမြန်မာတွေရှိတဲ့နေရာမှာဖမ်းတယ်တချို့ကတချို့ရဲတွေကကြတော့လေအာပိုက်ဆံစားတဲ့လူတွေရှိတာပေါ့ပိုက်ဆံစားတယ်အကုန်လုံးရုံးကိုခွာသွားပြီးမှပိုက်ဆံ2000 3000 1500 2000အလိုနဲ့ပြန်ရွေးခိုင်းပြီးမှပြန်လို့လာတဲ့လူတွေရှိတယ် UN ကပါတော့passport ပါတော့မပါတော့အကုန်လုံးခေါ်သွားကြတာပေါ့ဟိုတစ်ခေါက်ကပဲကျတော့နားမှာပေါ့ငရောလီတစီးလားတစီးလားစာပါတော့ရဲ့လို့ပြောသူတို့ပြောကြတယ
်အဲ့ဒီလိုအဖမ်းစီးတွေကြာမှာပုံရှောက်နေထိုင်ကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုစိတ်ပူနေရတယ်မြန်မာနိုင်ငံကမိသားစုတွေထဲမှာကိုတင်သိန်းတို့မိသားစုလည်းပါပါတယ်ကိုတင်သိန်းရဲ့ညီဖြစ်သူကအချောက်ချာမဲ့ဖြစ်ပြီးအလုံးမရှိသလိုအခုထိပြန်လာလို့မရပဲပြိမိနေရပါသူက
ဆက်တယ်တော့ရှိပါတယ်ခင်ဗျာဒီမိသားစုဝင်တွေကဟိုမှာအခုပါအောင်မရှိတဲ့လူတွေဖမ်းနေအခက်အခဲတွေရှိတယ်သူတို့ခတ်ပြေးရတယ်အဲ့လိုမျိုးတွေဆိုတော့မိသားစုကလည်းတော့ကိုယ်ကလေးကိုဗစ် -19 ရောဂါပိုးကူးမလားအလုံးမဆင်းရရလားရဲတွေလိုက်ဆန်းလို့ပြေးနေရမလားဆိုတဲ့အနေအထားမျိုးမျိုးပဲကျမရေးချမ်းသာရေးကအားလုံးနဲ့ဖိတ်ကြည့်နေရတာခင်ဗျာဒီလိုင်းမှာခေါ်လို့မရအပြင်လိုင်းတွေကဘေးတွေထက်ကပြေးကင်းရရယူခေါ်ပြောအဲကျွန်တော်တို့လည်းအဲ့လိုမင်းမြန်းနေရတာအမြင
်ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးမျိုးသားအဆင့်ဗဟိုကော်မတီရဲ့ခွင့်ပြုချက်နဲ့အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတွေကနေကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်ခဲ့တဲ့မြန်မာနိုင်ငံသား8000ကျော်ရှိနေပြီဖြစ်ပါတယ်။လာမယ့်ဩဂတ်လမှာကယ်ဆယ်ရေးလေယာဉ်73ချိန်လောက်နဲ့ပြည်သူ1800ခန့်ကိုပြန်လည်ခေါ်ယူဖို့ရှိနေပါတယ်။မလေးရှားကမြန်မာနိုင်ငံသားတွေကိုလည်းဆက်လက်ခေါ်ယူဖို့စူးစမ်းနေပါတယ်။မလေးရှားရောက်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုကူညီပေးနေတဲ့ကပုန်းနိုင်ရေးကူညီမှုအသင်းအပ္ပချာဦးစန်းဝင်းကတော့
အစိုးရကတော့အခုလောလောဆယ်မလေးရှားရောက်နေမြန်မာနိုင်ငံသားတွေက
နံပါတ်၄အချိန်ကအလောက်ကမ်းမရှိတော့အလောက်ကမ်းမရှိကြတဲ့အလောက်ကမ်းမရှိကြဘူးနောက်တစ်ခုဒီမှာတက်တောင်းလိုက်မပေါင်းတဲ့ပုံဝင်ဆောင်မိခင်ကြီးရတဲ့ဒီ၃လလဆိုရောပုံဝင်ကြီးပုံပြီးချင်းလာပြီဒီအခုကျောင်းမကြီးမပေါင်းတဲ့လူပါတယ်ဇတိုက်လူလူဖြစ်ပြီးစေုံနေမှလည်းအထောက်အထားမရှိတော့မပြရရင်ပြလို့ရှိရင်စေုံကထောက်ထားရတောင်းတော့မယ်အဲ့တော့ဘာဖြစ်လဲဆိုတော့ဒီမှာလူရဲ့သေဆုံးကြတယ်အဲ့တော့ဒီလိုမဖြစ်အောင်ပါတော့နိုင်ငံတော်အစိုးရအနေနဲ့ဒီမှာရှိတဲ့ဒီပုံဆောင်မိခင်တွေကိုနံပါတ်၁အနေနဲ့ချက်ချင်းပြန်ပေါ်ပေးရမယ်။နံပါတ်၂အကြောင်းမျိုးကြောင့်အဖန်ကနာတဲ့ထောင်ထဲကလူတွေကိုပြန်ပေါ်ပေးရမယ်။နံပါတ်၃ချက်ကြီးကဒီမှာအလုပ်အကန့်မရှိတဲ့ဒီပေါ်တဲ့အထောက်အထားမဲ့မြန်မာနိုင်ငံသားတွေပတ်စံတရားမှမရှိလို့ပတ်စံမရှိတဲ့ကြောင့်သူပြန်ကျင်တဲ့လူတွေကိုအစိုးရအနေနဲ့အခမဲ့ပေါ်ဆောင်မှုစီစဉ်ပေးရမယ်။ဒါတွေကိုကူညီပေးရမယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နဲ့မယ်လို့ဒိုးတန်ဖိုက်သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်သတင်းတော်အေးအေးအောင်၊ဒါနီနဲ့ဂိုင်းချင်းချုပ်ဖြစ်ပါတယ်။ဒိုးတန်တန်ဖက်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆစ်ဆလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့ဖြစ်ပါစေရှင
်။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ။
View America အတန်ကနေပြီးတော့တန်လှန့်တက်ဆက်နေတာပါ။ COVID ကာယောဂါအခြေအနေကန့်သတ်တွေကြောင့်ကျွန်တော်တို့ရဲ့တန်လှန့်အစီအစဉ်တွေပြောင်းလဲတက်ဆက်နေပါတယ်။ပုံမှန်တက်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးစနစ်ပွဲနဲ့အစားထိုးတက်ဆက်ပေးပါမယ်။ဒီတစ်ပတ်ထဲမှာတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးရမပေးရဆိုတဲ့ online ပေါ်ကညှဉ်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့စနစ်တက်ဆက်မှာဖြစ်ပါတယ်။ဒင်းစာဆရာကိုစင်ဝင်းနဲ့ New Book Community ကကိုထွန်းလင်းထက်တူကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်တားညဦးပါလာမယ့်ရွေးကောက်ပွဲအတွက်မှာမဲသွားမပေးရဘူးဆိုတဲ့ New Book Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာရွေးကောက်ပွဲစနစ်ကိုမယုံကြည်တာ၊ဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအနာရ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ွယ်ကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ New Book Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူဦးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူ့ရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ New Book မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။အ
ဲအရင်ဆုံးတော့နားလည်ကြည့်နေတဲ့လွဲနာလွဲနေရလေးလို့ကျွန်တော်ဖြေရှင်းနေတာပေါ့နော်။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာဟိုအစပြီးလုပ်တယ်ပေါ့နော်ဒီကားကတော့ကျွန်တော်ကမဲပေးဖို့မလုံးစော်ဘူးဒါပေမဲ့ဒီမဲမပေးဖို့စောပြထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွကြဆက်ဆက်ခါရတာမျိုးဟိုတော့အမုန်းစကားရဲ့လက်ခံခါရတာမျိုးရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှဆက်ပြီးတော့မှကျွန်တော်တို့ကဒီ Novel Community ဆိုတာမျိုးကျွန်တော်စမိတာပေါ့ဟိုအဓိကရည်ရတာကတော့ကျွန်တော်ဒီ Novel ဟိုမဲမပေးဖို့စောပြလိုက်မိတဲ့အတွက်ဒီဟိုဟိုခွဲခြားဆက်ဆံခံရတာတွေဟိုပေါ်ကားပြောခံရတာတွေရှိရင်ဟိုကျွန်တော်တို့ဒီဟိုကနိုင်ငံအချင်းချင်းကိုညီပေးမအစားနာတဲ့ရည်ရွယ်ချက်တွေပါပဲ site ချက်ပေါ့ဟုတ်ကဲ့
အဲ့တော့ခွဲခြားဆက်ဆံခံရတယ်ဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗ
ျဟုတ်ခွဲခြားဆက်ဆံခံရတယ်ဆိုတာကတော့ကျွန်တော်တို့ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမားတစ်ခုကျွန့်လွန်လိုက်တာမျိုး
နောက်ဒီနိုင်ငံသားကိုတင်မထိုက်တန်တော့ဒါမျိုးနောက်ပြီးတော့အစိုးရကဘယ်ဘယ်ဝင်မရှိတော့ဟိုလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဘယ်လိုခေါ်မလဲစဉ်းစားဉာဏ်တိမ်နဲ့လူတွေအဖြစ်ပြောဆိုခံရတာပြီးနောက်တစ်ခုကကျွန်တော်ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးတာဒီဖွဲ့စည်းနဲ့ပေးတာအဲ့လိုမျိုးဟိုပေးတာဆက်ဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလေ online ပေါ်မှာကျွန်တော်သတိထားမိတာဒီ노ဖုန်းနဲ့ပတ်သက်လို့အလိုပြောဆိုနေကြတာလေဝေဖန်နေကြတယ်တော်များအပြန်လာတွေ့ပါတယ်ခင်ဗျာအဲ့တော့ကိုထုံးနေတဲ့တို့ခုနကပြောတာက노ဖုန်းမပေးခြင်းတဲ့လူတွေကိုယ့်အကူစူးစီးတဲ့သဘောမျိုးပဲတတ်တတ်စီယုံဖို့ရှိပါလားဥမာမဲမသွမ်းပေးမပေးကြဘူးဆိုတော့စီယုံလို့ရှာမှုလုပ်ဖို့ရှိပါလား
အဲလုံးဝလုံးမမဟုတ်ပါဘူးခင်ဗျာနောက်ပြီးကျတော့ဟိုမလုံးယုံနေမှာကဟိုကျွန်တော်စိတ်မကောင်းဖြစ်မိပါတယ်ဟိုကျွန်တော်တို့ကြောင့်ဟိုမပေးမဲ့လူတွေစဉ်းနောက်ဆက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းမှပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထုံးနေတဲ့တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟိုအဲ့ဒီမဲမပေးဟိုဥပဒေသာခံရတာလေမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကုညီပေးမှတဲ့သဘောမျိုးပါခင်ဗျာ
အဲ့တော့ခုနကကိုထုံးနေတဲ့တို့ကရွေးကောက်ပွဲသွားမဲမပေးကြဘူးတဲ့လောက်ကြတာပေါ့နော် no vote ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် vote no လို့ဟာမျိုးပေါ့နော်သွားပဲပေးမယ်ဒါပေမဲ့ကိုပေဘဒုမမဲမပေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပေမဲ့ဖြစ်အောင်လုပ်တဲ့သဘောဖြစ်ချာရွေးချယ်စရာမရှိတော့လို့လား
ဟုတ်ကဲ့ရွေးချယ်စရာရှိခြင်းမရှိခြင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်ပြတ်သွားတဲ့သဘောပါခင်ဗျာစိတ်ပြတ်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်ဗျာဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟို definite ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်နိုင်ငံချင်းတက်ထွက်မှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်ဗျာကျွန်တော်တို့ကဟိုစိတ်ပြတ်တာစိတ်ပြတ်တာပါလေဒါကတော့ကျွန်တော်တို့တက်ဟိုတခြားဟိုတူးချင်းတွေတော့ဟိုမတူညီဖြစ်ပါတယ်နော်နောက်တစ်ခုနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာကျွန်တော်နိုင်ငံရဲ့တိုင်းရင်းသားစီလုံးညီညွတ်မှုကဟိုစီးကြတာပြိုကွဲလာတယ်ဟိုအချိန်မှအဖြစ်ဖြစ်ဟိုအချိန်မှအဖြစ်ဖြစ်ဒီတရားမှအဖြစ်မွန်မှအဖြစ်တော့စီးကြတာပြိုကွဲလာတာနဲ့ပတ်သက်ပြီးကျွန်တော်ပြောစရာအချက်တစ်ချက်ရှိတယ်ဗျာပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်ရန်စိုးရင်လည်းလူကြီးအချက်ကပါတယ်ဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ချင်းမလှုပ်ချင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှကျွန်တော်ဗမာပါတော့ဟိုကျွန်တော်တို့ဗမာကလည်းတာဝန်ရှိရလို့တစ်ဖက်မှာဆက်သားလာရတယ်အဲ့တော့နောက်တက်မဲ့ဆိုတာကကျွန်တော်တို့ဒီတိုင်းသားစီလုံးညီမှုကိုတက်ပြီးပြိုကွဲအောင်လှုပ်တာလို့ဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ဗောနောဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအစ်ဗမာကိုခလန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိတယ်ကျွန်တော်ဗမာလည်းမပြောင်းလဲနိုင်ဘူးကျွန်တော်မှရွေးချယ်ကိုသားပြောလို့မရွေးချယ်တာတခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ကရွေးချယ်တာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုပ်နိုင်တဲ့တော့ကျွန်တော်ခဏလေးပဲကျွန်တော်နေလိုက်ရှင်တော့တယ်အဲ့လိုမျိုးဖြစ်တာပ
ါ No Vote Community ကကိုထုံးလင်းချက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာ online တွေပေါ်မှာတော့မဲမဲပီးရေးလှုပ်ရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်ဒေသဆရာကိုစိန်ဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါလေအခုလိုမဲမပီးရေးပြောဆိုလှုပ်ရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘလို့မြင်လဲဗျဒီအခြေအနေကလည်းဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြပါလား
ဒီမိုကရေစီရွေးကောက်ပွဲမပေးခွင့်ဆရှိတာလည်းတိတ်တော့မကြသေးဘူးတကယ်ဟိုမှာဟိုမြန်မာပြားဟောပိုင်းမှာလည်းရှိနေသေးတယ်ပေါ့နော်အဲ့လိုဟာနေအခုမဲသွားမထင်းနဲ့ဟလာ no vote ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလေလောင်းနေတယ်မှာကိုစိတ်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေအယောက်မှမပါဘူးဆိုတဲ့အမည်အယူဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟဲ့လားလူများစုစိုက်တာတစ်မျိုးငါတို့စိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမည်နဲ့မပေးပဲနေတာကောင်းတယ်ဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူဆကအယူချက်ကတမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းက active participation မဟုတ်တဲ့ကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပ်ပါတယ်နော်မဲပေးခြင်းရဲ့အော်ပြုမှုကိုလိုအပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေကြာရင်ကိုစိတ်ပြက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟောအမေရိကန်သမ္မတရွေးကောက်ပွဲလို့ဟောပြောရင်အမေရိကန်သမ္မတရွေးကောက်ပွဲက360မှာအာ ့ကိုယ့်ရဲ့မဲကဟိုကွာဝတ်မဲဆန္ဒတစ်ခုဆိုတော့6တန်း60မှာဖြစ်နိုင်ကြတာအခုပဲရှိတာကျွန်တော်တို့ကပေါင်းဆက်စနစ်ပေါင်းဆက်စနစ်ဖြစ်တဲ့အခါကျတော့ကိုယ်စလေလောင်းနေဟိုဒီကကိုယ်စလေလောင်းနေမှာသမရပြတင်းမဲဝတာဟာလာဒီဒီနိုင်ငံတော်တိုင်းမင်းငန်းတင်ပြဝတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့ဖြစ်နိုင်ကြွားကအရင်မြင်ပါပဲကိုယ့်ရဲ့မဲဆန္ဒရဲ့ဖြေရောက်မှုအဲ့ဒီခါကျတော့ကိုကပါတစ်လို့မကြိုးစားပါနဲ့เนาะဟဲ့လားအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ໃຈမြင့်တဲ့အကျိုးတွေကိုဖြစ်စေခြင်းနဲ့အကြောင်းများတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်ဟုတ်ပြီဆယ်ဟိုဒီမဲမပေးနဲ့စိတ်ပြတ်တဲ့လူတွေစိတ်ပြတ်တဲ့လူတွေအဲသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတစ်ခုမှမဘူးအမုန်းတရားတွေနဲ့ယူပဲပြောနေကြတယ်အဲ့လိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်ချက်ရှိပါတယ်ဒါအာမြန်မာပြည်မှာမဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းရှိပါတယ်အဲ့ဒါကဘာလဲဆိုတော့မဲတော့တွားထည့်တယ်သို့တော့ခင်ဗျားကမဲမှာဟေးဒီရုပ်ောက်ဘက်မှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုယ်စလဲလောက်မတွေ့ပါကြီးထားခဲ့လို့ရပါတယ်ကျွန်တော်တိုက်နှစ်တက်တဲ့အမတ်လောက်မတွေ့ပါစသဖြင့်သူကအာပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒာကိုပြပါသိစီဘာကြောင့်မဲမပီးဘူးဆိုတာပြဆက်ဟိုပြောရရင်တော့ဆန်납တာခြင်းတည်းမျိုးပဲအဲဒါပေမဲ့သူကမဲမပီးတာကဘာလို့သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုစုပ်ယူပါပြီဒီတိုင်းတော့အာသူတော့သူဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမဲ့အဲဘာဟိုငါရဲ့ငါလုံးဆရာအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ခြင်းအားဖြင့်နောက်မှာအပြောင်းလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ပြပါတယ်။အဲ့တော့မဲတော့ပွားခဲဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့အဲ့လိုပြောချင်ပါတယ
်။ဒီမိုကရေစီကိုရွေးကောက်ပွဲလို့ဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေ၊ဒါတွေကိုရှောင်လို့မရပါဘူး။ပေါ်လာမှာပါ။တူနိုင်မှုကိုနိုင်မှုအပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲ။ဒီညမှာကိုထွန်းလင်းထက်ကိုမြင်ချင်ပါတယ်။ဒီလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလား။ဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့ချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျဘာကြောင့်မလို့အခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗ
ျဟုတ်ကဲ့မအဲ့ဒီကတော့လုံးဝသဘောတူတယ်ဗျကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟာအမုန်းတရားမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုဆိုလိုတာမဟုတ်ပါဘူးခင်ဗျာကျွန်တော်ဒီဟိုနာနေတဲ့ဆိုနေဒီနိုင်ငံရေးအခင်းချင်းကာလကိုခြုံပြီးပြောတာပါခင်ဗျာဒီရုပ်ောက်ပဲကာလပေါ်မှာတော့ဟိုဒီပေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တို့တာကျွန်တော်တို့အပြည့်ဝနားရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြတ်သွားတဲ့ဆိုတဲ့သဘောမျိုးပေါ့အဲ့တော့ရုပ်ောက်ပွဲနဲ့ပတ်သက်လို့ကကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟုတ်ရုပ်ောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျာဟိုတော့အဲကျွန်တော်အနေနဲ့ဒီမဲမပေးဝါဒကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီဒီကြောင့်အတိတ်ကူစနေတယ်အချိန်မှာမိုက်တိုက်တွေတိုက်တွေပဲမျောပါလာသေးတယ်အနေထားဖြစ်နေတယ်နောက်ပြီးကျတော့ရေးမကြည့်သေးဘူးပေါ့ကွာရေးကြည့်တဲ့အချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်နောက်တစ်ခုကျတော့ကျွန်တော်ခံစားရတာပါလဲဆိုတော့ကျတော့ဒီဟိုပတ်စံအကျူတွေနဲ့စတော့နေတဲ့ကစားပိုင်းလေးကိုကျွန်တော်တို့ပုဂံအစ်စ်လက်ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်ဒီဟိုမုံကြားရင်နဲ့ပြန်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူး။ဟိုကျွန်တော်တို့တွေ့ကြတဲ့ဟိုမုံကြားတွေကြောင့်တောင်းတဲ့အပြောင်းလဲဘက်ကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေါ့နော်။ဟု
တ်။ဒါကတော့မဲသွားမပြီးကျင်ဘူးဆိုတော့ကိုထုံးနဲ့ထက်တူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်။ကျွန်တော်နားလည်တော့သူတို့အနေနဲ့လက်တော်နိုင်ငံရေးခင်းချက်ကိုမချိနှပ်ဘူးလက်မခံနိုင်ဘူးဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီတော့နိုင်ငံရေးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျာဗာများတုံ့ပြန်ပြောချင်ပါလေ
ဒီမဲပေးဖို့ပါလိုအပ်ပါတယ်နော်မဲပေးခြင်းအားဖြင့်ကိုလိုချင်တဲ့အကြောင်းအရာတွေဥပမာအပြင်လာလုံလာတာတုံးမလားအနေလုံးလာတာတိုးစေချင်တာလားမြေမြုံမိုင်းတွေပေါ်ထုတ်ချေစေချင်တာလားကြောင်းစရာတွေပူတိုးစေချင်တာစသဖြင့်အဲဘုရားနေပြီးတော့ကိုယ့်ရဲ့အတန်ကိုကိုယ့်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့ อ race လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြည်လောင်လောင်ဟိုအတန်တွေထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးခြင်းနဲ့လူငယ်တွေရှိကြရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအားမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုကသူကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုကသူကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားဒီမိုကရေစီရဲ့လေအပေးခြင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကြံအင်လက္ခဏာတွေမှာမဲပေးတာဟာကအချက်ကြီးတစ်ချက်အနေနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါတီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူကြီးတာတွေမလူချင်ငယ်လို့ဟိုရနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေခေါ်ပြီးကမှာဘာဖြစ်လို့ဟိုမဲမပေးတာလဲပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထည့်စေတဲ့အလေးချင်းကိုဟိုမပေးစေချင်ဘူးဘယ်လို့လို့ပုတ်ကမ်ပိန်းဆိုတာကိုကျွန်တော်တော့သဘောမကျပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုခုစဉ်ကိုမေးချင်တာကတချို့အယူဆတွေရှိပါတယ်ရွေးကောက်ပွဲမှာမဲမပေးခွင့်ရလေကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့တုံ့နှုံးလာပြီးတော့ပြောဆိုတာရှိပါတယ်ဒါကတချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုတချို့မဲကိုတော့မပေးတဲ့လူတွေတော်များရှိပါတယ်ဒါနဲ့ပတ်သက်လို့ရော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တခုအနေနဲ့ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကိုဟို right တခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically ya သူကကိုယ့်ကိုယ်ကိုပဲဟိုစိတ်ဝင်စားတယ်ကိုယ့်အကြောင်းရာကိုယ့်အတ္တကိုပဲဟိုစိတ်ဝင်စားတဲ့အဲဖြစ်တဲ့လိုပဲနေပါတယ်အဲကျွန်တော်တို့မဲထဲတာမှာအကြောင်းဟိုဟာခိုင်လုံတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာသူ့ရဲ့အလေးထားသူကလိုလိုလုံးစင်မဲ့အဲလုံးလိုက်တာအတိတ်တော့လေလေးနဲ့နဲ့မထဲဟိုမစင်းမလိုက်ဘူးတော့ဒါပေမဲ့တချို့ကကြာတော့ဟောတခြားသူရဲ့ social pressure တခြားသူကနေဟေ့မဲပေးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားဒါပေမဲ့တချို့ကကြာတော့ကိုပေးခြင်းနဲ့လူကရှုံးမယ်ဆိုတာသိတယ်တခါကြရင်ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူရှုံးနိုင်တယ်ဆိုတာသိတယ်လူအများကျဆိုသွားကြိုက်နေတာအကြီးတက်တမျိုးဆိုတာသိတယ်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအောင်အဲ့လိုမဟုတ်ဘဲနဲ့မဲမပေးလိုက်ဘဲနဲ့ကြံနေပြီးတော့ तू อ่ะမဲမပေးဘဲနဲ့တူဖြစ်ဖြစ်ချင်တဲ့ရလက်မဟုတ်လို့ရှိရင်နောက်ကြရတယ်။အော်ငါပေးလိုက်ရင်ကျွန်တော်တို့မဲဒီကြံကြည့်တဲ့ခါကြလို့ကြည့်ရင်မဲတိုင်းမဲတိုင်းကအပြတ်တတ်မဟုတ်ပါဘူး။မဲဆန္ဒနယ်တွေမှာအာတချို့မဲဆန္ဒတွေနေမှာဆယ်ကဏ္ဍမဲกว่าတယ်။တချို့မဲဆန္ဒနယ်တွေမှာယာကဏ္ဍမဲกว่าတယ်။အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာကွန်မြူနယ်အပိုင်းဝိုင်းနဲ့လောက်တာပါ individual မဟုတ်ပါဘူးသတိပုဂ္ဂလမဟုတ်ပါဘူးအဲကျွန်တော်တို့ကသတိပုဂ္ဂလတွေကနွားနို့ကြီးရောတဲ့ကြီးရောတဲ့ဆိုတဲ့ဇာတ်လမ်းလို့ပေါ့ငါတယောက်တည်းဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာမှာအဲ့တော့ကိုကတကယ်သာဂျုံကျင်းမှုရှိတယ်ဆိုရင်ဟာပြီးအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲကိုမပေါ်ဆောင်နိုင်ဘူးတကယ်တော့တည်သူတွေရဲ့လိုအပ်ချက်ကိုမပေးနိုင်ဘူးဆိုရင်မဲခဲ့ပြီးတော့တည်သူတွေရဲ့လိုအပ်ချက်ကတော့ဟေ့ဒါပဲခင်ဗျားတို့ဒါတွေကိုလိုက်လုပ်ပါဆိုတဲ့တည်င်းစကားပါဖို့လိုအပ်ပါတယ
်ကိုထူးလေးတက်ကိုဒီညမှာကျွန်တော်နည်းနည်းမေးချင်ပါတယ်ကိုစေဝင်းပြောသားရာတွေလည်းကြားမိမယ်ထင်ပါတယ်တဲချာကမဲတပြားစုလို့ယူကောက်ဖွဲရမဲတွေကိုလူတွေကတတ်မှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောချင်ပါလဲဗျအ
ေးရွေးကောက်ပွဲအပေါ်မှာအစိုးမြင်တယ်အစိုးမြင်ကိုဝါဒီတော့မဟုတ်ပါဘူးခင်ဗျာကျွန်တော်ရွေးကောက်ပွဲကိုမဲမပေးဝါဒါတစ်ခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီခုကရေနောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟောရေးတာကကျွန်တော်ကဟိုခပြီးမှာခင်ဗ
ျကိုထွန်းလင်းထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွလို့နားဆက်ပြီးပါခင်ဗျာကျွန်တော်ခုနောက်ဆုံးကိုစိန်ဝင်းကိုပဲမိကြပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကအဲကျွန်တော်လည်းမြန်မာပြည်မှာသတင်းယူကိုရောက်နေပါတယ်အရှင်ရွေးကောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မိခဲ့ပူပါတယ်သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်ဒီ1990ရွေးကောက်ပွဲလိုပဲရက်ကော့ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်လူတွေကအပြောင်းလဲကိုလည်းလူးကြပါတယ်
မနေ့ခေကမေယုံတွေမှာတန်းစီဆောက်ပြီးတော့မဲပေးကြပါတယ်ဒါကထူးခြားချက်ပါတကယ်လည်းပဲ NLD ပါတီကတောင်ပြူကမ်းပြူအပြတ်သက်ကိုနိုင်ရခဲ့ပါတယ်အခုဒါက9နှစ်ကြာခဲ့ပါပြီအပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာပါတယ်အခုဒီလာမယ့်2020ရွေးကောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးဘယ်လိုယူဆထားလဲဗျာ
ဟုတ်တယ်2020ရွေးကောက်ပွဲကမဲခဲတဲ့လူအကြီးအကျယ်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအကြီးအကျယ်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ကားသူတွေသဘောတူခြင်းမတူဘူးနဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တော့ရှင်းပါတယ်အဲဒီအရင်အာနာယအစိုးရအဲအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပို့ပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့ issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာယုံဆိုင်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပို့လာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲအဲ့ဒီအခါကျတော့ကျွန်တော်မဲသိသူရှိတဲ့လူကျွန်တော်မှာရွေးချယ်စရာတွေပိုလာတယ်အဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပိုပြီးတော့မဲပေးတာကိုပိုလှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရာမလိုပါဘူးကိုယ်ယုံကြည်ချက်နဲ့ဘုဘကူတိတ်ပါရွေးချယ်ပြီးတော့အဲ့ဒီလူဟိုကိုဖြစ်စေချင်နဲ့ကိုယ်စလဲကိုယ်စလဲလောက်ဒါမှမဟုတ်နောက်ဆုံးဘုဖြစ်စေချင်ကိုယ်စလဲလောက်ကကိုဖြစ်စေချင်တဲ့အကြောင်းအရာတွေကိုလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါတွေလုပ်ပါဆိုတဲ့အဲဟိုကမ်ပိန်းမှာပါဝင်ဆောင်ရွက်တာတွေသူတို့နှိုးဆော်တာတွေသာသမီအဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်ပါအာနော်ဒါကကျွန်တော်ဖြစ်စေချင်တာပါ2020ယူကော့ပွဲအနေထားလက်ရှိတိုင်းတာတွားမယ်ဆိုရင်တော့ယူကော့ပွဲကိုမဲချဲမဲ့လူကတော့ကြောနိုင်ပါတယ်ဒါပေမဲ့မဲချဲတဲ့သူကြောလို့ဂျာလက်အကောင်းမထွက်ပါဘူးဒါတော့ဟိုပါတီတွေကသူပါတီအင်အားနဲ့ပဲအဲ့ဒီအဆုံးဖြတ်ဖြစ်သွားမှာ哦အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောင်းကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုသုံးပို့နိုင်မှာဖြစ်ပါလိမ့်မယ်
။ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမဲပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မြင်ပြခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူ့ဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါဒီကြားတွေကမှဘာကြောင့်မဲမပြီးဘူးပြောဆိုလို့ရှာမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့မေးမြန်းခဲ့တာဖြစ်ပါတယ်လက်ခံဖြေကြားခဲ့တဲ့ Noble Community ကကိုထွန်းလွင်းထက်ကိုရောနောက်သုံးသပ်ဆွေးနွေးပြီးတဲ့ဇင်းစားဆရာကိုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တားညစ်ဦးပါ
တနင်္ဂနွေနေ့မနက်ခင်းသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်ကိုဗစ် -19 ကုသမြန်ယောဂတန်ကိုဆယ်စုနှစ်အတော်ကြာခန်းစားနေရအောင်မှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ချန်နေကပြောပါတယ်ယောဂတန်ဆွဆွရွာခရီးရတဲ့နေရာတွေမှာတော့ဒီယောဂရဲ့ဆွရွာမှုကိုတန်တရားရှိနေတုံးပဲဖြစ်တယ်လို့အစိုးဆုံးအခြေအနေကိုကြော်သွားပြီးလို့နိုင်ငံတော်တော်များများကယုံကြည်နေချိန်မှာပဲကုသမှုအသစ်တွေနဲ့ကြုံတွေ့နေကြရတယ်လို့လည်း WHO အကြီးအကဲကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစံတမှုတွေအပြီးရုရှားနိုင်ငံမှာအော်တိုဘားလာတဲ့ကာကွယ်ဆေးအမြောက်များထုတ်လုပ်ဖို့ပြင်ဆင်နေပြီလို့ရုရှားနိုင်ငံပိုင်းသတင်းဌာနတွေကစနေနေ့ကပြောပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာနိုင်ငံသားတွေတဲက9000ကျော်ကျော်ဟာကိုဗစ်ကရောဂါကာလအတွင်းနိုင်ငံနေဆက်ချစ်ချည်ရတာကတစဉ်မြန်မာနိုင်ငံထဲပြန်ဝင်လာခဲ့ကြတယ်လို့အာဏာပိုင်တွေပြောစကားကိုကိုးကားပြီးဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တော်ရှင်များကိုစိတ်တပြားရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ရန်တော်မှာ
This program has come to you from the Voice of America, Washington.